မြန်မာလူ့သမားတွေအများစုပါဝင်တဲ့ရှေ့တောင်အာရှနိုင်ငံတချို့က၅ဖမ်းလုပ်သားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျယ်နေလို့ခိုင်းစေခဲ့ရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ AP သတင်းဌာနဟာဒီနှစ်2016ခုနှစ်အတွက်နိုင်ငံတကာကသတင်းပညာထူးထောင်သူတွေကိုပေးတဲ့ပူလစ်ဇာဆုရသွားပါတယ်။ဆုအမျိုးအစားတွေခွဲခြားပေးတဲ့အထက်မှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ရရှိတာဖြစ်ပြီးတော့ဒီဆုရတဲ့သတင်းကိုရေးသားသူတွေထဲမှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသူသတင်းတောက် Esther Thusan လည်းပါဝင်ပါတယ်
။ For me,The biggest prize is that all these men from my country who were trafficked came back home. That's the.
သမားအတွက်အကြီးမားဆုံးဆုလက်ကတော့သမားရဲ့တိုင်းပြည်ကနေလူမကိုဘူးခံရတဲ့အလုပ်သမားတွေပြန်လည်လွတ်ပြောက်ပြီးကိုယ့်အိမ်ကိုယ်ရာကိုပြန်နိုင်ခဲ့ကြတာပါပဲ။ဒါဟာသမားရလိုက်တဲ့အကြီးဆုံးဆုလက်ပါပဲလို့ကချင်တိုင်းရင်းသူ Esther Thusan ပြောသွားတာပါ။ AP သတင်းတောက်တွေဖြစ်ကြတဲ့ Maggie Madison, Robin McDowell, Martha Mens Dosa, Esther Thusan တို့ဟာဒီအမေရိကန်နဲ့ဥရောပနိုင်ငံတွေကိုအထူးကတင်ပို့တဲ့ရှေ့တောင်အာရှရဲ့ပင်လယ်စာလုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့ငါးဖက်လူသမားတွေဖမ်းဆီးနှိပ်စက်ချုပ်ပြခံရတဲ့အကြောင်းတွေကိုလားရီနဲ့ချီစုံစမ်းထုတ်ဖော်ရေးသားခဲ့ကြပြီးတော့ဒီသူတို့ရဲ့ရေးသားထုတ်ဖော်မှုကြောင့်ပဲအင်ဒိုနီးရှားနဲ့ထိုင်းငါးဖက်လုပ်ငန်းတွေမှာမတရားချုပ်ပြခံရတဲ့အလုပ်သမား1000လောက်ပြန်လည်လွတ်မြောက်လာခဲ့ကြတာပါ။ AP သတင်းဌာနအနေနဲ့ဒီ52ချိန်မြောက်ပူလီစာစုကိုရတာဖြစ်ပေမဲ့လို့မြန်မာနိုင်ငံသားသတင်းတောက်တူပါဝင်ရေးသားတဲ့သတင်းကြောင့်အခုလိုပူလီစာစုရတာကတော့ဒါပထမဆုံးအချိန်ပါ။တကယ်ကြတဲ့တရေပညာထူးချွန်သူတွေကိုပေးတဲ့ပူလစာစုကိုသတင်းစာထုတ်ဝေသူဂျိုးဆက်ပူလစာကကြီးမှုပြီးတော့1918ခုနှစ်မှာစတင်ပေးအပ်ခဲ့တာပါ။နယူးယောက်မြို့ကိုလံဘီယာတပ်သူကနှစ်စင်ပေးအပ်တဲ့တီစုဟာအမေရိကန်ပြည်ထောင်စုမှာသတင်းပညာရေးဆိုင်ရာထိပ်တန်းစုတစ်ခုလည်းဖြစ်ပါရဲ့ရှင်။